ရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပြီးမြန်မာစစ်တပ်ကိုဝေဖန်တိုက်ခိုက်မှုတွေရေးသားဖော်ပြနေတဲ့ Facebook ကွန်ရက်တစ်ခုကိုဖျက်သိမ်းလိုက်ကြောင်းအောက်တိုဘာလ28ရက်နေ့ကထုတ်ပြန်တဲ့ Facebook ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကွန်ရက်ဟာမြန်မာနိုင်ငံထဲမှာအခြေစိုက်တာဖြစ်ပြီးဒေသခံ Facebook သုံးစွဲသူတွေကိုပိတ်မှတ်ထားခဲ့တယ်လို့ရခိုင်ပြည်နယ်ကအဖြစ်ပြက်တွေနဲ့ပတ်သက်လို့မြန်မာဘာသာနဲ့အဓိကဖော်ပြခဲ့တယ်လို့ဆိုပါတယ်။ကွန်ရက်နဲ့ပတ်သက်နေတဲ့စုစုပေါင်း Facebook အကောင့်6ခု page 6ခု group အုပ်စု2စုနဲ့ Instagram အကောင့်2ခုကိုကုမ္ပဏီကဖျက်သိမ်းခဲ့တာပါ။အဲ့ဒီလိုဖျက်ပြရတဲ့အကြောင်းရင်းမှာမလိုလားအပ်တဲ့အကြောင်းအရာအကြမ်းဖက်မှုနဲ့အမုန်းစကားတွေကန့်သက်တားမြစ်ထားတဲ့ Facebook မူဝါဒကိုချိုးဖောက်နေတဲ့အတွက်ဖြစ်တယ်လို့ဆိုပါရစေ။မြန်မာနိုင်ငံမှာကျင်းပမဲ့နိုဝင်ဘာလရွေးကောက်ပွဲကိုဒီကွန်ရက်ကဓာတ်ရိုက်ပိတ်မှတ်ထားတာမျိုးမရှိခဲ့ပေမဲ့ကုမ္ပဏီရဲ့ရွေးကောက်ပွဲမတိုင်ခင်စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်ဒီကွန်ရက်ရဲ့လှုပ်ရှားမှုကိုတွေ့ရှိခဲ့တာဖြစ်တယ်လို့ Facebook ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရစေ။ဒါ့အပြင်မကြခင်ရက်ပိုင်းအတွင်းရွေးကောက်ပွဲကျင်းပတော့မယ့် American ပြည်ထောင်စုမှာ Facebook သုံးစွဲသူတွေကိုပိတ်မှတ်ထားပြီးရွေးကောက်ပွဲဆိုင်ရာတည်င်းအမှားတွေနဲ့ရုံမားတန်တရားဖြစ်စေတဲ့သွေးထိုးလှုံ့ဆော်မှုတွေကိုဖျက်ဝေဖို့အကောင့်တူတွေဖွင့်ထားတဲ့အန်ဒီယားရှိတဲ့ကွန်ရက်နှစ်ခုကိုလည်းဖျက်သိမ်းလိုက်ကြောင်း Facebook ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီလူမှုကွန်ရက်နှစ်ခုဟာတောင်အမေရိကနဲ့အီရန်နိုင်ငံတွေမှာအခြေစိုက်ထားတာဖြစ်တယ်လို့ဆိုပါတယ်ရှင်။